ျွန်တော်ရင်ဝင်အောင်ပါ။အမေရိကန်ပြည်တော်စုမှာအခုတလောဖြစ်ပေါ်နေတဲ့ Black Lives Matter လှုပ်ရှားမှုရဲ့နောက်ဆုံးအခြေအနေနဲ့အတူအမေရိကန်တရားရုံးချုပ်ရဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တရအကြောင်းနဲ့ပတ်သက်ပြီး VOA မြန်မာ့ Editor ဦးကျော်စံပါကိုဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။မင်္ဂလာပါဦးကျော်စံပါခင်ဗျာ။ဒီမင်းနီဆိုတာပြည်နယ်မှာ George Floyd ဆိုတဲ့လူမဲမျိုးသားတူကိုရဲရဖမ်းဆီးတဲ့အခါမှာအသေဆုံးမှုဖြစ်ခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာအခုတခါပေါ့လေ Atlanta မြို့မှာလည်း Richard Brooks ဆိုတဲ့လူငယ်လူမဲမျိုးသားတူကိုရဲရဖမ်းဆီးစင်မှာရုံရင်းစံခတ်ဖြစ်ပြီးတော့ရဲရတနက်နဲ့ပြစ်ခတ်ပြီးတော့သေဆုံးတာဖြစ်ခဲ့ပါတယ်။အဲ့တော့ဒီကိစ္စမှာဥတီတောင်ရအငင်းပွားပွဲရတွေကြောဆုနေတာရှိပါတယ်။အဲ့တော့ဥပဒေကြောင့်အရာဆိုရင်ဘယ်လိုတွေဖြစ်လာနိုင်မယ်လို့သုံးသပ်ပါသလဲ
Richard Brooks တေဆုံးရတဲ့ကိစ္စဟာ Black Lives Matter ဆိုတဲ့လှုပ်ရှားမှုကိုပိုးပြီးအချိန်ရှိကိုတိုးသွားစေပါတယ် Wendy စာတုံးဆိုင်ရှင်နာမှာနောက်ကလက်ပြတဲ့ရဲရဲဒဏ်ရာနဲ့သူ face ဆုံးသွားခဲ့တဲ့အတွက်ကြောင့်အဲ့ဒါကိုမှုခင်းဆရာဝန်ရဲ့ဆေးအစီရင်ခံတာထွက်ပေါ်လာပါတယ်အဲ့ဒီထဲမှာဖော်ပြလာတာကတော့နောက်ကလာတဲ့ကြီးစံနှစ်ချက်ရဲ့ဒဏ်ရာရောက်ပြည်စုမှာဖြစ်တဲ့တော့ homocide ဆိုတာမှတ်ချက်ရေးထားပါတယ် homocide ဆိုတဲ့စကားကတော့ဥပဒေထဲမှာ murder ဆိုတဲ့လူသတ်မှုလည်းဖြစ်နိုင်တယ်နောက်က manslaughter ဆိုတဲ့လူသေမှုလည်းဖြစ်နိုင်တယ်ရုပ်ဆော့အဆုံးဝေဒနာစိတ်ခံစားနေရမှာကိုပတ်ပြောက်စီရင်လို့စေတန်ဆက်တဲ့ euthanasia ဆိုတဲ့ဟာအဲ့ဒါလည်းပါဝင်နေဆိုတော့ homocide ဆိုတာတိတ်ကြက်ကြမှာလေဆိုတော့ဒီဟာ murder နဲ့ဆွဲဆိုခံရမဲ့အလားလာတော့ရှိနေပါရဲ့တရားဆွဲဆိုတဲ့ဘက်ကသူတို့မနှက်ချန်ကြီးညာဖို့ရှိတယ်လို့ကျွန်တော်ကြားပါတယ်အဲ့ဒီခရိုင်ရှင်ရဲ့ကြောက်ကအလိုပြောတာကိုကျွန်တော်ပဋိဌာန်းမိပါတယ်။နောက်တစ်ခုကအဓိကဒီနေရာမှာရဲကတစ်တဲ့ပိစာဟာရဲဟာပြဖို့လိုအပ်တာရဲကပြနေတော့ပြင်းဆိုရင်တစ်တဲ့ဆိုတော့ရဲရဲ့အသက်အန္တရာယ်ကိုရုတ်တရက်ထိခိုက်သွားနေသလားသူတို့ပြင်းထန်တဲ့ဒဏ်ရာကုပေါ်မှာကြောက်ဝင်သလားအဲ့ဒီတက်ပြရတဲ့ရှင်တော့ဒါဟာအများကြီးပေါ်ပါသွားနိုင်ပါတယ
်။ဟုတ်ကဲ့အဲ့တော့နောက်တစ်ခုကဒီအမေရိကန်ပြည်တော်စုတရားရုံးချုပ်ကနေပြီးတော့ဒီ LGBT တွေနဲ့ပတ်သက်ပြီးတော့ဟိုအရေးကြီးတဲ့ဆုံးဖြတ်ချက်တစ်ခုကိုလည်းချတယ်လို့ကျွန်တော်သိရပါတယ်။ဒီကိစ္စကဘယ်လောက်ထိအရေးပါပါလဲခင်ဗျ။
အရေးပါတယ် LGBT တွေရဲ့အခွင့်အရေးကိုထောက်ခံပြီးတော့တရားဥပဒေချုပ်ကဆုံးဖြတ်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုတရားဥပဒေချုပ်က။အရင်ကဒီကိစ္စမှာသိပြီးတော့အငင်းပွားနေခဲ့တဲ့ကိစ္စပါအကြာကြီးပဲ။တရားဥပဒေချုပ်ရဲ့ဖွဲ့စည်းပုံကိုကြည့်မယ်ဆိုရင်မြန်မာအချင်းကသမဂ္ဂတွေကသူတို့လိုတဲ့တရားသူကြီးကိုအစဉ်ဆက်ခန့်သွားခဲ့တာဖြစ်ပါတယ်။တစ်သက်မှာတစ်ခါသူတို့ခန့်ခဲ့ပြီးတော့သူတို့ရာထူးကချုပ်လို့ဖယ်ရှားလို့မရပါဘူး။အဲ့လိုထားရလဲပဲသမဂ္ဂအဆက်ဆက်ပြောင်းလဲလာတဲ့အချိန်ဘူးပြောင်းအောင်ဆိုပြီးတော့တောက်လျှောက်ဒီကြောင်ခန့်ထားတာဖြစ်ပါတယ်။အဲ့လိုခန့်ထားတဲ့မှာ Republican တွေကခန့်ထားခဲ့တာနဲ့ Democrat တွေကခန့်ထားခဲ့တာအင်အားတန်ဆိုင်တဲ့သဘောမျိုးဖြစ်နေပါတယ်။နောက်ဆုံးမှာ Donald Trump ကသူ့လိုလာတဲ့လူတွေကိုခန့်လိုက်တော့ဒီ Republican စီ Conservative ဖြစ်တဲ့တရားသူကြီးရဲ့အသာသွားပြီးလို့ယူဆနေရတဲ့ဗဟိုတရားရုံးကအခုခါမှာခေတ် Modern Idea နဲ့တောင်းဆိုနေရတဲ့ LGBT နာလိင်မှုကိစ္စတမျိုးကြမဟုတ်ဘူးများပေါ့လေ။ရဲအခွင့်အရေးကိုသူတို့ကကွယ်ပြီးတော့ဆုံးဖြတ်လိုက်တာဖြစ်တဲ့အတွက်အရေးပါတဲ့ကိစ္စလို့ပြောမှာဖြစ်ပါတယ်။အဲ့ဒီ Donald Trump နောက်ဆုံးခန့်ခဲ့တဲ့တရားသူကြီး Neil Gorsuch အဲ့လူကို၌ကဒီဆုံးဖြတ်ရေးသူကိုယ်တိုင်ပါဝင်ရေးသားပြီးတော့ဒီဟာကိုသူတို့အကောက်ွယ်ပေးရမယ်အလုပ်ခွင်ထဲမှာခွဲခြားဆက်ဆံမှုမရှိစေရဘူးဆိုပြီးတော့ရေးသားလိုက်တာဖြစ်ပါတယ်
။ဒါရီကသမရဒေါ်နယ်ထရန့်ဘော်ကိုဘလောက်ထိရိုက်ခတ်မှုရှိစေမှာလဲခင်ဗျာ
။ခုနပြောလိုပဲပြည်ထောင်စုတရားရုံးချုပ်ဟာသူ့အလိုအတိုင်းတော့မဖြစ်ဘူးပေါ့လေ။နောက်ဝီသူရွေးချယ်ခံလိုက်တဲ့တရားသူကြီးတွေကို၌ကပဲသူဖြစ်စေရတဲ့အတိုင်းမရက်တည်ဘူးဆိုတာပြသရဲဆိုတော့သူအတွက်ထုနှံခံရမှုတစ်ခုလို့အဓိကပြောမှာဖြစ်ပါတယ်။နောက်သမဂ္ဂဒေါ်နယ်ထရန့်ဘက်ကလည်းပဲသူရဲ့ executive order သမဂ္ဂရဲ့လွတ်ပိုင်ခွင့်ရထုတ်ပြန်တဲ့အမိန့်ရဲကိုထိန်းချုပ်မဲ့ဘယ်လိုပဲလုပ်မယ်ဆိုတဲ့အမိန့်ကိုမနှက်ပြန်လက်မှတ်ထိုးဖို့ရှိတယ်လို့တရင်ထွက်ပါတယ်။ဒါပေမဲ့အဲ့ဒီထက်မှာတော့ဒါရဲတွေကိုစီအင်အားသုံးခြင်းမပြေတာပေါ့ဒီ militarization of police အဲ့အခုရဲတွေတချို့ဆိုလို့ရှိရင်တရားထဲမှာရဲတွေကယူရင်းစခန်းဖြစ်လို့ရပါရင်ရဲနဲ့မတူဘူးလုံခြုံမှုထိန်းတဲ့ရဲနဲ့စစ်တပ်ရှေ့တန်းထွက်လာတဲ့စစ်သားတွေနဲ့တူနေတယ်သူဆိုရင်အာဖဂန်နစ္စတန်စစ်သားတွေကြိုင်တာပဲရဲရီသားဆိုစပြောကြတယ်အဲ့ဒါမျိုးမဖြစ်ရဘူးပေါ့လေစသဖြင့်အဲ့လိုထိန်းချုပ်တဲ့ကြီးကြဲရဲ့ကိစ္စတော့ဟုတ်လိမ့်မယ်မဟုတ်လို့မယူဆဘူးဒါပေမဲ့ရဲရဲ့လွတ်တဲ့ကိစ္စတွေကိုအတီးအလင်းစောင့်ကြည့်နိုင်တဲ့အထောက်အထားပေါ်လင်းစေမဲ့ကိစ္စမျိုးကသူကအဓိကထားပြီးအမိန့်ထုတ်ပေးမလားဆိုပြီးတော့လည်းခံမှန်းချက်တွေရှိနေကြပါခင်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျာ